မင်္ဂလာပါရှင်။အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မတင်ပြတွေကတင်ဆက်ပေးပါမယ်။မြမနိုင်ငံလူမျိုးရဲ့ 4.6 ရာခိုင်နှုန်းဟာမတန်ဆွမ်းနေဖြစ်ကြပြီးဒီလူတွေဟာလည်းထန်းမီရဲ့လူဆွမ်းဟာအရင်းမြစ်တွေပါပဲလို့ရန်ကုန်တိုင်းမတန်ဆွမ်းသူများအသင်းတွင်းရေးမှူးမချောစုလိုက်နာပြောပါတယ်။လက်ရှိမြမနိုင်ငံမှာမတန်ဆွမ်းသူတွေအထက်ရုပ်ပိုင်းစိတ်ပိုင်းဆိုင်ရာအကြမ်းဆီးတွေနဲ့ဟန်တာတွေကတော့အများကြီးရှိနေသေးတာမို့သူတို့အထက်အခွင့်အရေးတွေအပြည့်အဝရရှိလာအောင်ကြိုးပမ်းသွားခြင်းနဲ့လို့သာမန်လူဝင်ပါရွေးကောက်ပွဲမှာပြည်သူ့လွတ်တော်အမတ်လောင်းတယောက်အနေနဲ့ဝင်ရောက်ရှင်ပြိုင်မှုရှိနေတဲ့မတ်ချောစုလိုင်ကပြောပါတယ်။သာမန်ရွေးကောက်ပွဲမှာပထမဆုံးမတန်ဆွမ်းအမျိုးသမီးအမတ်လောင်းတယောက်အနေနဲ့ဝင်ပြိုင်တဲ့မတ်ချောစုလိုင်ရဲ့ရင်မှန်းချက်ညွန်မှန်းချက်တွေနဲ့အတူဒီနေ့မတန်ဆွမ်းတွေအတွက်အဓိကအခက်အခဲအခြားစီပါရီရှိနေတယ်ဆိုတာတွေကိုဒီသတင်းပန်အမျိုးသမီးကဏ္ဍမှာစူးစီးတင်ဆက်ထားပါတယ်ရှင်။မျိုးမျိုးပုံစံမျိုးမျိုးသောကိုလက်အင်ကချွတ်တဲ့မတန်ဆွမ်းသူတွေဟာမြန်မာနိုင်ငံလူ희ရဲ့နှစ်တန်းကျော်ရှိပြီးရာခိုင်နှုန်းအားဖြင့်ကတော့ 4.6 ရာခိုင်နှုန်းရှိတယ်လို့2014ခုနှစ်ကကြေညာတဲ့သက်ကောင်စီမှဖော်ပြထားပါတယ်။ဒီလိုမတန်ဆွမ်းတွေဟာပညာရေးနိုင်ငံရေးစီးပွားရေးနဲ့အလောက်ကန်ခွန်းနှန်းစာရီမှာနောက်ကျကြံရင်နေပြီးသူတို့အတွက်အခွင့်အရေးတော်များလှည့်လို့ရှုခံထားရတယ်လို့ရန်ကုန်တိုင်းဒေသကြီးမတန်ဆွမ်းသူများအသင်းရဲ့အထွေထွေမှုမချောစုလင်ကပြောပါတယ်။စာတင်ကောင်းတွေမှာအတန်ဆွမ်းတွေအတွက်တရားအဆင့်ပြောင်းလုပ်ပေးထားတဲ့စာတင်ကောင်းတွေထောက်ကူဖြစ်စီတွေမရှိသလိုလမ်းပန်းဆက်သွယ်သွားလာတဲ့အခါမှာလည်းသူတို့အတွက်အဆင့်ပြေချောမှုရောင်စီစဉ်ပေးထားတဲ့အခြေခံစနစ်တွေမရှိပါဘူး။အတန်ဆွမ်းတွေရဲ့ဘဝတွေတိုးတက်လာဖို့မှဒီလိုအခြေခံတွေကအစာပြုပြင်ပြောင်းလဲဖို့လိုအပ်တယ်လို့မတ်ချောစုလိုင်ကပြောပါတယ်။
ကျမတို့ဒီအတန်ဆွမ်းတစ်ယောက်ကလေပညာသင်တားဖို့အခွင့်အရေးတွေဆိုတာကလည်းဇာတိုင်းလုံးအဖြစ်အရပါဆက်နဲ့ကအရန်နေပါတယ်။ပညာတတ်တန်ဆန်းတယောက်ဖြစ်လာဖို့ဆိုတာမိဘတွေမှာလည်းအရန်ကိုပင်ပန်းတယ်လို့မတန်ဆန်းဘက်ကလည်းစူးစားရတာတအားပင်ပန်းပါတယ်။တာမန်ကလေးတယောက်တောင်းတတ်တာနဲ့မတူဘူးပေါ့နော်။ရင်းနှီးမြှုပ်နှံမှုအားလည်းတအားများပါတယ်။ပညာကိုတင်ကြားတဲ့အခါမှာခြေခံစလာပြီးတော့ကျမတို့ကအခက်အခဲတွေဖြစ်လာကြတယ်ပေါ့နော်။အဲ့ဒီလိုပဲကျမတို့တဆင့်တဆင့်သူ့ဟာနဲ့သူပေါ့နော်။ဒီလိုတာဝန်တွေချမ်းသာအောင်ပြီးတော့လာကြတဲ့အချိန်မှာလည်းကျမတို့ရဲ့မြန်မာနိုင်ငံရဲ့အနေအထားမှာဒီတွာလာရေးဒီမှာဆိုလို့ရှိရင် very free တွေကလုံးဝမရှိဘူးပေါ့နော်မရှိတဲ့အခါကျရင်ကျမကဟူဆဲယူတာတယောက်ဖြစ်တယ်ဖြစ်တဲ့အခါကျတော့အလွယ်တကူလက်လံပြီးတွာလာဖို့ဆိုတာဘယ်လိုမှမဖြစ်နိုင်ဘူးပေါ့နော်ကျမဥပမာပြောရရင်ကျမတို့ဗမာပြည်မှာဂျင်းလိုင်းတွေတုံးဆွဲထားတာဆိုရင်ကျမတို့မတန်ဆန်းနေအလွယ်တကူတွာလို့မရအောင်လိုင်းကစီးနိုင်လို့ဆိုတာဘယ်လိုမှမဖြစ်နိုင်တဲ့ကိစ္စတွေကျမတို့ကလမ်းလေးဆိုလဲဟိုကျမတို့သွားတဲ့လမ်းတွေကဝီးချယူတာသွားတဲ့လမ်းမျိုးမဟုတ်ဘူးဂလူကလက်တွေအများကြီးကိုကျမတို့ကအဲ့ဒီလိုမျိုးသွားပြီးတော့ဟိုကိုယ့်ရဲ့တာဝန်ကိုထမ်းဆောင်ရပြီအဲ့ဒီလိုမျိုးအပိုင်းတွေကိုကျမအများကြီးတုံ့ပါတယ်စပြီးမှအခြေခံစလာပြီးတော့ကျမတို့ကအခက်အခဲတွေဖြစ်လာကြတယ်ပေါ့နော
်ဒီလိုအခက်အခဲစိန်ခေါ်မှုတွေကြားမှာပဲမတ်ချောစတူဒန်ကတော့မြမစာပါတာရဲ့နယ်ပွဲရအောင်ပြင်ယူနိုင်ခဲ့တယ်လို့လက်ရှိမှာရန်ကုန်တိုင်းမတန်ဆွမ်းသူများအသင်းရဲ့အတွင်းရေးမှူးတာဝန်အပြင်နိုင်ငံရေးပါတီခုမှလည်းဦးဆောင်ခန့်ခန္ဓာကနေပါဝင်နေတာပါမြန်မာတော်တိုင်းလာလူမျိုးများဒီမိုကရေစီပါတီ UNDP ရဲ့ဗဟိုအလုံးမှုဆောင်လူမျိုးတယောက်ဖြစ်ပြီးလာမယ့်နိုဝင်ဘာရွေးကောက်ပွဲမှာလည်းဒီပါတီကိုကူစားပြုပြီးမြောက်ကလာပါမြို့နယ်ကနေပြည်သူ့လွတ်တော်နေရာမှာဝင်ပြိုင်မှုပြင်ဆင်နေတာပါမတန်ဆွမ်းအမျိုးသမီးတယောက်အနေနဲ့အခက်အခဲတွေများနေမယ်လို့နိုင်ငံတရားရေးမှာတက်ဆွမ်းသမျှပါဝင်သွားခြင်းနဲ့လို့မချောစုလိုင်ကပြောပါတယ
်ပတ်ဝန်းကျင်အတားအဆီးတွေကကျမတို့အတွက်ကအရန်ကိုစိန်ခေါ်မှုတွေကြီးမားပါတယ်စိတ်ပိုင်းဆိုင်ရာအတားအဆီးရှိပါတယ်ရုပ်ပိုင်းဆိုင်ရာအတားအဆီးရှိရပါတော့အဲ့ဒီခါမှာကျမတို့မတန်ဆန်းတွေကရုပ်ပိုင်းဆိုင်ရာအတားအဆီးလို့ပြောလို့ရှိရင်ကျမတို့ခုနပြောတဲ့အဲ့လားအလွယ်တကူသွားလာလို့မရတဲ့နေရာမှာကျမတို့မနေဖို့ကြောဖြတ်ပြီးတော့သွားရတယ်။ဟိုရဲ့တာဝန်ထမ်းဆောင်ရတယ်ပေါ့နော်။နံပါတ်1အချက်ကကြတော့ရုပ်ပိုင်းဆိုင်ရာအတားအဆီးလို့ပြောလို့ရှိရင်ဒီမတန်ဆန်းတွေကဒီလူမှုနယ်ပယ်တွေကိုလာပြီးတော့ဒီနိုင်ငံရေးတာဝန်တွေထမ်းဆောင်တယ်။သူတို့ကဒီခဏကိုယ်တော်မှကျမတန်ဆန်းမှုမရှိဘဲနဲ့အဲသူတို့ကဒီနိုင်ငံရေးကိုဘာလာလုပ်မှလဲဒီလိုလုံးမှလဲဆိုတော့အမြင်ပေါ့နော်ဒီစိတ်ပိုင်းဆိုင်ရာအတားအဆီးပြောတာပေါ့နော်အဲ့ဒါတွေနဲ့လဲကျမတို့ကစဉ်းစားမပြတ်ပြောရမယ်ဆိုတော့ဒါရင်ဆိုင်နေရတဲ့အပိုင်းပေါ့နော်ဒါပေမဲ့လဲကျမတို့အနေနဲ့ကတော့ကျမတို့ကလှုပ်ရှားရှိတာတော့ကျမတို့နိုင်ငံတော်အတွက်ကိုတော့ကျမတို့ဆက်လက်လှုပ်ဆောင်ရမယ်ဆိုတော့စိတ်ထည့်ပြီးတော့လာကျမတို့ဆက်ပြီးတော့မှလုပ်နေတဲ့အပိုင်းတွေရှိပါတယ်ရှင်ဟုတ်ကဲ့
လွတ်တော်မဲတရားအဖြစ်အရွေးခံရရင်တော့သူဟာမြမလွတ်တော်ထဲမှာပထမဆုံးနဲ့တူတည်းသောမတန်ဆွမ်းအမျိုးသမီးအမတ်တယောက်ဖြစ်လာမှာပါလွတ်တော်မဲဖြစ်လာခဲ့မယ်ဆိုရင်နိုင်ငံအတွက်ဘာတွေလှုပ်ဆောင်သွားဖို့ကြီးမားချတာပါလဲ
။ကျမတို့ကနိုင်ငံရေးအမိအစားနဲ့ပတ်သက်ရင်ကျမတို့2000ရှယ်ဖွဲ့စည်းပုံအခြေခံဥပဒေဆိုတာရှိပါတယ်။ ไอ้เนี่ยทางเส้นเพื่อนที่ผมเคยได้อุปถัมภ์เลยจะมารู้ปีดูเรียนแล้วตัวอาเซียนที่อุปถัมภ์เนี่ยปัตตาบีเอาไว้จะมารู้อเมริกาที่ใช้ก็เลยไปแล้วจะมารู้ดาวเว็บเป็นตัวนู้นจูซานในใจอะไรอันนี้ใช้ชีวิตก่อนเนาะไอ้ตัวจะมารู้ก็ยิ่งแข็งแรงรู้สุดตัวเลยยาวแค่ไม่ตัวเองจะมารู้ที่เพื่อนที่ผมเคยได้อุปถัมภ์เนี่ยปัตตาบีเอาไปทำมาอุ้งซ่าเดี๋ยวเราสั่งบุฟเฟ่ต์จะมารู้ที่เพื่อนที่ผมตัวจะมารู้เป็นเส้นล
ဒီကနေ့ကျွန်မတို့ကလည်းအဲနောက်တစ်ခါကျတော့ကျွန်မတို့ဖက်ဆွဲလမ်းတောင်းကိုတိဆောက်မယ်နောက်တစ်ခါကျတော့တန်းတူခွင့်ရေးပေါ့နော်ကျွန်မတို့တိုင်းရင်းသားတွေနဲ့ပတ်သက်တဲ့တန်းတူခွင့်ရေးတွေနဲ့ကျွန်မတို့တိဆောက်ဖို့ကျွန်မတို့လှုပ်တော်တဲ့ရောက်ပြီးဆိုတာနဲ့အဲ့ဒါတွေလုပ်မှာပါတဲ့ဟုတ်လှုပ်တော်တွေကတော့ရောက်သွားမယ်ဆိုရင်သူ့လိုအမျိုးသမီးတွေမတန်ဆွမ်းနေရဲ့အခွင့်အရေ မတန်ဆွမ်းတွေအမျိုးသမီးတွေနိုင်ငံဦးဆောင်မှုမှာပါဝင်လာဖို့လိုအပ်တယ်လို့လည်းမချောဆူတိုင်းကပြောပါတယ်
။ကိုကအရင်ချင်းရှိတဲ့အတိုင်းငါတော့ဖြစ်ဟလာကလေးထိရမှာမဟုတ်လို့ဒီနေရာလောက်တော့လှုပ်ချင်ပါတယ်လုံးလို့တော့အဆင်မပြေဘူးဆိုလို့ရှိရင်ကျမတို့ကကိုမီတာစုပဲကိုမီတာစုမှာ9ယောက်ရှိမယ်ဆိုရင်အပြင်ရဲ့အဝင်ဝိုင်းလေးကိုထွက်မယ်ဆိုအရောက်တရဖြစ်ချင်တယ်ဖြစ်ပါမယ်အခွင့်အရေးပေးတဲ့အခါမှာကိုကလေးတယောက်တည်းထိန်းတဲ့အခွင့်အရေးမျိုးပေးမလားအရောက်တရကိုဥပဆောင်နိုင်တဲ့အခွင့်အရေးပေးမလားအရောက်ကိုသတောင်းတသိန်းရှိတဲ့ခွင့်အရေးတွေကိုပေးမလားကိုရဲ့ဆွမ်းအားကိုပြောတာလေအဲ့တော့ကိုကကိုသားသမီးကိုပဲကိုထိန်းမယ်ဆိုကိုရဲ့အပြည့်အဝလေးကိုရဲ့ဗဟုသုတတွေကကိုသားသမီးစီမှာလည်းတယောက်တည်းကိုပဲသွားမှာလေအဲ့တော့အဝင်ဝိုင်းတစ်ခုကိုပြောင်းလဲပြီးထိန်းလိုက်တဲ့အခါမှာဆိုရင်ကိုရဲ့အပြည့်အဝနဲ့ကိုရဲ့ဗဟုသုတတွေဟာအရောက်တရားကိုလည်းလှမ်းခုန်နိုင်တယ်လို့ဖြစ်နိုင်တယ်လို့အရောက်တပေါင်းနဲ့တနိုင်ငံလုံးကိုလှမ်းခုန်နိုင်တဲ့အမျိုးသမီးတယောက်ဖြစ်လာနိုင်တယ်ဆိုတော့အချက်ကိုလည်းကျွန်မအရန်ကိုအပေးချင်ပါတယ်လို့အဲ့တော့အမျိုးသမီးတွေမတန်ဆွမ်းနေအားလုံးကလည်းတတိရှိရှိနဲ့ပြင်ရထပြီးမှကျွန်မတို့နိုင်ငံရေးနဲ့ပဲတဲမှာသို့တော်ကိုယ်စားလှယ်တွေဝင်ရောက်လှုပ်ဆိတ်ကြပါတယ်အားလည်းအပေးစိတ်ကြပါတယ်ကျွန်မတို့အနာဂတ်နိုင်ငံတော်ကိုတည်ဆောက်တဲ့အခါမှာကျွန်မတို့အင်းနဲ့အားနဲ့ပေါ့နော်ဒီနိုင်ငံကိုငါတို့ကိုယ်တိုင်ဒီလိုမျိုးတွေလောက်ခဲ့တာငါတို့ကိုယ်တိုင်အပတ်သိမ်းခဲ့တယ်ဆိုတော့သမိုင်းလေးကိုကျွန်မကတော့စီစဉ်ကြပါတယ်လို့
ကိစ္စရက်တစ်ခုချင်းစီကိုကန်တွေချတဲ့နေရာမှာအမျိုးသားနဲ့အမျိုးသမီးချိကပ်ပုံလေးမတူတတ်ကြပါဘူးဒီလိုမတူကွဲကြတာကိုပဲစွန့်အားတစ်ခုအဖြစ်လုပ်ယူနိုင်ပါတယ်မြန်မာနိုင်ငံလိုလက်နက်ကင်စင်မီမငြိမ်သေးတဲ့နွမ်းသားတဲ့ဖွံ့ဖြိုးတဲ့နိုင်ငံတစ်ခုအနေနဲ့တိုင်းပြည်ရေးရာတွေကိုရင်ဆိုင်ဖြည့်ဆင်းကြတဲ့နေရာမှာအမြင်ရှုထောင့်ဆောင်ကနေမြင်နိုင်ကြည့်နိုင်ဆောင်ရွက်နိုင်ပါမှတန်းမီရေရှိရင်းရိုင်းရင်းနဲ့ဖွံ့ဖြိုးတိုးတက်ရေးတွေအများထင်လာမှာပါအခုဒီမိုကရေစီတိုင်းပြည်တစ်ခုကိုတည်ဆောက်နေတဲ့အချိန်မှာအမျိုးသမီးတွေကိုချန်လှမ်းမထားဖို့တိတ်ကိုအရေးကြီးတယ်လို့မချောစုလိုင်ကပြောပါတယ
်ကျမတို့အမျိုးသမီးတွေဘာသာပါဝင်နေတယ်လဲဆိုတော့အမျိုးသားနဲ့ရှင်လိုက်တဲ့အခါမှာအမျိုးသမီးကအများနဲ့ဟိုကနူးနဲ့တိမ်မွေးတဲ့တက်ကိုတွားတဲ့အချက်အဲ့တော့နိုင်ငံရေးအချင်းတည်ဆောက်တဲ့အခါမှာလည်းဟလာအမျိုးသားတွေဆိုအများနဲ့စိုက်မယ်ဆိုတဲ့ဟာမျိုးဒီလိုမှတွေးရပေါ့နော်ကျမတို့အမျိုးသမီးတွေကတော့အဲ့လိုမဟုတ်ဘူးရှင်ကျမတို့ဘယ်ဟာကိုပြော့ပြောင်းနေတာကနဲ့ကြိုင်တယ်မလဲဘယ်ဟာကိုနူးနဲ့တိမ်မွေးတာနဲ့ကြိုင်တယ်မလဲဆိုတော့မိခင်စိတ်ထားပေါ့နော်အားလုံးကိုချစ်တတ်တဲ့စိတ်ခွင့်လွှတ်တတ်တဲ့စိတ်အားလုံးကိုနားလည်တတ်တဲ့စိတ်တွေနဲ့ကျမတို့ကဥဆောင်ဖို့လိုတယ်ပေါ့နော်အဲ့ဒီအခါမှာကျမတို့နူးနဲ့ပြော့ပြောင်းတဲ့စိတ်ထားတွေနဲ့ကျမတို့ဒီနိုင်ငံတော်ကိုပါဝင်လာကြမယ်ဆိုရင်ကျမတို့တစ်ခါတည်းရင်ရုံရဲအရာဆိုလို့ရှိရင်လည်းကျမတို့တော့အင်မတန်အင်အားတွေဖြစ်လာမှာပါလေကျမပြောချင်တယ်ပေါ့နော်အဲ့ဒီအတွက်ကိုကျမတို့အမျိုးသမီးတွေလည်းပါဝင်တက်ပါတယ်နောက်ပါမတန်ဆန်းတွေလည်းအားလုံးကပါဝင်တက်ပါတယ်ပေါ့နော်ကျမတို့မတန်ဆန်းနေရမြန်မာပြည်မှာဆို4.6 လာခိုင်နှုန်းပေါ့ဒါဟာပြောမယ်ဆိုရင်ကျမတို့တက်လူကြီးအရင်းမြစ်တွေပါပဲကျမတို့ဓာတ်တွေကိုအသုံးချမှာပါကျမတို့ဒီမတန်ခမ်းနေအားလုံးကအိန္ဒိယအိမ်တွေမဆက်ဖက်နဲ့နေကြတာ4.6 လာခိုင်နှုန်းဆိုတဲ့ဒီမတန်ခမ်းနေအားလုံးအတွက်ပေါ့နော်ဒါဒီကွမ်းကအရင်းကြီးအဖြစ်ကျမတို့တိဆောင်မယ်တရားရေးမှာဆိုလည်းဒီလိုပါပဲဥပဒေပြည်တရားစီရင်နောက်ဒန်းသူအခွင့်အရေးဆိုတဲ့အားလုံးနဲ့တက်ဆိုင်တဲ့အခါမှာမတန်ခမ်းနေကပြောမယ်ဆိုလို့ရှိရင်တရားဝင်ဖယ်ခံခဲ့တာလားဆိုတော့လည်းမဟုတ်ဘူးရှင့်တရားကိုလောက်ပေးရမယ်ဆိုတာကိုမသိသေးနဲ့ကြံကြံနေခဲ့တဲ့အပိုင်းတွေကကျမတို့ကအငြင်းတန်းခံစားနေရတာပါအဲ့တော့ကျမလွတ်တော်ရောက်တဲ့အခါမှာဒီအချက်တွေအနေထားပြီးတော့ကျမပေါ်ဆောင်မှာဖြစ်ပါတယ်ရှင်ဟုတ
်ဒီလိုမတန်ဆွမ်းတွေဟာရုပ်ပိုင်းဆိုင်ရာမှာတန်မှန်တန်ဆွမ်းသူတွေလောက်မတန်နေနဲ့သူတို့မှလည်းသူတို့ဆွမ်းဆောင်နိုင်တဲ့အရာတွေအများကြီးရှိတာမို့ဒီဆွမ်းအားတွေကိုစနစ်တကျနေရာပေးအသုံးချမယ်ဆိုရင်တိုင်းပြည်အတွက်အင်အားတွေဖြစ်လာနိုင်ပါတယ်ဒီအင်အားတွေကိုအသုံးချလာနိုင်ဖို့အတွက်ကတော့သူတို့အတွက်လိုအပ်တဲ့အခြေခံပံ့ပိုးမှုတွေအခွင့်အရေးအခွင့်အမ်းတွေကိုလည်းအာမခံပေးရမှာဖြစ်ပါတယ်။ဒီလိုအခြေခံကောင်းနေတာရှိနေဆိုရင်တော့မတန်ဆွမ်းတွေဟာလည်းတန်းကြီးကိုအကျိုးပြုနိုင်တဲ့သူ့ဆွမ်းအားအရင်းမြစ်တွေဖြစ်လာနိုင်ပါတယ်။ဆိုတာတင်ပြရင်းနဲ့ ဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ဖြစ်ပါရှင်ဒီမှာဖြစ်ပါရှင်